ကျမတော်မူပါစတူတော်မောင်ရေငါတို့မြန်မာတွေမှာစကပုံတစ်ခုရှိတယ်အဲ့ဒီစကပုံကလူပြောသူပြောများတဲ့အတွက်မင်းလည်းကြားဘူးပြီးသားဖြစ်မှာပါစကပုံကတခိုးပြေးမှထိုးကွင်းထားတဲ့အဓိပ္ပာယ်ကတော့အချိန်လွန်မှလက်ကမောင်းထားခတ်တာဓမ္မမဟုတ်အရေးကြောင်ဖြစ်ချိန်မှာတုတ်တုတ်မှမလှုပ်ပဲနောက်မှသူရဲကောင်းလို့ထကျွေးကြော်တာမျိုးပါမင်းသိတဲ့အတိုင်းပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကဘက်စကားသမိုင်းမှာအဆိုးဝါးဆုံးယာဉ်တိုက်မှုတစ်ခုဖြစ်ခဲ့တယ်မင်္ဂလာတော်ထောက်ကျပြင်မနိုင်ကျွေးရအောင်စုပြည်လန်းအတိုင်းမော်ပြည်ဘက်ကနေရန်ကုန်ဘက်ကိုမောင်းလာတဲ့ခီးသည်တင် YBS 55ယင်ဟာရွှေညောင်မင်းဘိုးဘိုးကြီးနတ်နန်းဟောင်းအနီးမှာတစ်ဖက်ယင်ကျော်က YBS 39ယင်ကိုမျက်နှာချင်းဆိုင်တိုက်မိခဲ့တယ်။အဲ့ဒီယင်တိုက်မှုကြောင့်ခီးသည်10ဦးသေဆုံးခဲ့ရပြီး30ကျော်ဒဏ်ရာရခဲ့တယ်။ဒဏ်ရာရတဲ့အထက်မှာ9ယောက်ကစိုးရင်ရတဲ့အခြေအနေမှာရှိနေသေးပါပဲ။အဲ့ဒီယင်တိုက်မှုဖြစ်ပြီးမှအစိုးရကတာဝန်ရှိတဲ့သူတွေက55ယင်လိုင်းကိုဖျက်သိမ်းလိုက်ပြီးမကြခင်မှာရင်လိုင်းတွေအလုံးကိုရကိုယူစနစ်ကနေဝေပုံကြရှယ်ယာစနစ်ကိုပြောင်းလဲမယ်လို့ကြေညာခဲ့တယ်။အခုရင်တိုက်မှုဖြစ်ရတဲ့အကြောင်းရင်းကကိုရကိုယူစနစ်ကြောင့်လိုင်းတူရင်လိုင်းချင်းပြိုင်မောင်းရာကနေမော်တော်ကားတိုက်ရော့ပြုတ်ပြီးမျက်နှချင်းဆိုင်ကကားကိုဝင်တိုက်မိတာပါ။ဒီဖြစ်စဉ်မှာအားနည်းချက်၃ချက်ရှိခဲ့တယ်။ပထမအချက်ကစနစ်ရဲ့အားနည်းမှုနောက်အချက်ကမော်တော်ယာဉ်မောင်းတဲ့ဒရိုက်ဘာရဲ့မတော်လောဘနဲ့စီကံပိုင်းဆိုင်ရာလိုက်နာတဲ့အားနည်းမှုနောက်ဆုံးအချက်ကမော်တော်ယာဉ်ရဲ့ကြန့်ခိုင်မှုအားနည်းတာတွေကြောင့်ပါပဲငါတူ2019ခုနှစ်ဇန်နဝါရီ16ကနေမထတာစနစ်ကိုဖျက်သိမ်းပြီး YBS စနစ်ကိုပြောင်းလဲကျင့်သုံးလာတာအခုဆိုရင်9လကျော်6လထဲကိုရောက်လာခဲ့ပါပြီ YBS ကိုစပြောင်းပြောင်းချင်းကိုရကိုယူစနစ်ကနေအများပိုင်းဝေပုံကြ share စနစ်ကိုပြောင်းလဲမယ်လို့ကြေညာခဲ့ပေမဲ့အချိန်6လကြာလာတဲ့အထိ share စနစ်ကိုအပြီးတိုင်မပြောင်းလဲနိုင်ခဲ့ပါဘူးရင်လိုင်းတဝက်ကျော်ကျော်ကကိုရကိုယူစနစ်ကိုပဲကျင့်သုံးမြဲကျင့်သုံးနေတာကြောင့်အရင်မထတာလက်ထက်တုန်းကလိုပဲမော်တော်ယာဉ်အချင်းချင်းပြိုင်မောင်းတာမှတ်တိုင်မှာအကြာကြီးကြောက်ချရန်နာနေတာယင်စည်းကပိုတောင်းတာခီးစဉ်အဆအဆုံးမပြေးဆွဲတာသတ်မှတ်ထားတဲ့မှတ်တိုင်မှာရက်မပေးတာရင်းရင်တီးတီးရိုင်းရိုင်းဆိုင်ဆိုင်ခီးတဲ့တွေကိုဆက်ဆံတာကိုထိလက်ရောက်ရိုက်နှက်တာတွေရှိမြဲရှိနေခဲ့တယ်။အမှန်ကမူဝါဒတစ်ခုစနစ်တစ်ခုကိုအစိုးရအနေနဲ့ပြောင်းလဲလုပ်မယ်ဆိုရင်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းပြက်ပြက်သားသားဆောင်ရွက်ရမှာပါ။ကိုရကိုယူစနစ်ကနေရှယ်ယာစနစ်ကိုပြောင်းလဲလိုက်တဲ့အခါမှာမလိုက်နာနိုင်တဲ့ထော်လော်ကန့်လန့်လုပ်နေတဲ့ရင်းပိုင်ရှင်တွေရင်မောင်းတွေရင်လုတ်သားတွေကိုလမ်းခွဲခဲ့ရမှာပါအစိုးရနောက်မှာပံ့ပိုးပေးမဲ့အဖွဲ့အစည်းတွေကုမ္ပဏီတွေအများကြီးရှိနေပါရဲ့နဲ့မတော်လောဘရှိတဲ့သူတွေစီကံမလိုက်နာတဲ့သူတွေကိုငှဲ့ညာခဲ့လို့အခုလိုအဖြစ်ဆိုးမျိုးနဲ့ကြုံလိုက်ရတာပါအခုလိုအဖြစ်ဆိုးမျိုးနဲ့ကြုံတော့မှရင်လိုင်းတွေအလုံးကိုရကိုယူစနစ်ကိုအပြီးတိုင်ဖျက်သိမ်းပြီးဝေပုံကြရှယ်ယာစနစ်ကိုအ мян ပြောင်းလဲမယ်လို့ကြေညာတာဟာတခိုးပြေးမှထိုးကွင်းထနေတာနဲ့အတူတူပါပဲအစကတည်းကစောစောစီစီပြပြတသားလောက်ခဲ့ရင်အခုလိုရင်နာစရာအဖြစ်ဆိုးမျိုးနဲ့ကြုံတွေ့ခဲ့ကြရမှာမဟုတ်ပါဘူးအရေးကြီးမှအမှုခင်းကြီးတွေဖြစ်တော့မှထထပြီးစီမင်းစည်းကမ်းတွေထုတ်နေတာဟာအစိုးရရဲ့အလေးထားတစ်ခုလို့ဖြစ်နေတယ်မဟုတ်လားအောင်စိုးမိုးကျော်ရေရင်လူနဲ့ကုန်းကြီးတွေအစမတန်တင်ဆောင်တာကြောင့်နစ်မြုပ်ပြီးလူတွေတောက်တောက်လဲတည်တော့မှစီမင်းစည်းကမ်းတွေထထုတ်တာနိုင်ငံရဲ့ချားမှာကို့မြန်မာလူမျိုးအိမ်ကူမာကလေးတွေတေးကြီးပျက်စီးကြတော့မှတရားမဝင်အေဂျင်စီတွေကိုနှိမ်နင်းတာကုမ္ပဏီတွေရဲ့စီးမဲ့ကမ်းမဲ့မြေစာပုံတွေစွန့်ပစ်တာကြောင့်ရီမစေးကြောက်ရှာတဲ့သူတွေရာနဲ့ချီတည်ဆုံတော့မှစီးကမ်းချက်တွေထထုတ်တာဟာတခိုးပြေးမှထိုးကွင်းထနေတာနဲ့အတူတူပါပဲမြန်မာနိုင်ငံမှာရင်မတော်သဆမှုတွေကြောင့်9နှစ်တာကာလအတွင်းနေ့စဉ်လူ12ဦးတည်ဆုံနေရတယ်2012ခုနှစ်ကနေ2016ခုနှစ်ထိ9နှစ်တာကာလအတွင်းရင်မတော်သဆမှု9200ကျော်ဖြစ်ပွားခဲ့ပြီးလူ2000ကျော်တေကြီးပျက်စီးကလူ1000ကျော်ထိခိုက်ဒဏ်ရာရခဲ့တယ်2019ခုနှစ်အစဉ်အယနေ့စဉ်ရင်မတော်တဆမှုကြောင့်တနေ့ကိုလူ73ဦးတေဆုံးနေရပြီးစစ်ရုံတက်ပြီးကုသရတဲ့တေဆုံးရတဲ့ဆင်းရင်းတွေထဲမှာရင်မတော်တဆမှုကထိတ်ဆုံးကရပ်တည်နေတယ်။ရင်မတော်တဆမှုကြောင့်တေဆုံးမှုမှာမြန်မာနိုင်ငံကအရှိတောင်အာရှမှာဒုတိယအများဆုံးနိုင်ငံဖြစ်တဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကထုတ်ပြန်ထားပါတယ်ငါတူ။မြန်မာနိုင်ငံမှာရင်မတော်တဆမှုဖြစ်ပွားရတဲ့အကြောင်းရင်းတွေထဲမှာရင်မောင်းတွေစီကံလိုက်နာမှုအပိုင်းမှာအားနည်းနေတာကအဓိကကြပါတယ်အထူးသဖြင့်ရန်ကုန်မြို့ကခရီးသည်တင်ဘတ်စကားမောင်းသူအများစုဟာရင်စီကံလမ်းစီကံမလိုက်နာပဲဗယံမတာမောင်းနေကြတာများပါတယ်ဒါကိုတာဝန်ရှိတဲ့သူတွေကထိထိရောက်ရောက်အရေးယူဟန့်တားဖို့လိုပါတယ်အခုကိုရကိုယူစနစ်ပုံပြစနစ်ကနေမော်တော်ယာဉ်လိုင်းအားလုံးကိုဆယ်ယာစနစ်အပြီးတိုင်ပြောင်းလဲလိုက်နိုင်ရင်တော့ပြီးခဲ့တဲ့ရက်ကဖြစ်ခဲ့တဲ့ရင်မတော်တဆမှုမျိုးလိုအဖြစ်ဆိုးမျိုးနဲ့ကင်းဝေးသွားနိုင်ပါတယ်အခုဖြစ်ခဲ့တဲ့ရင်မတော်တဆမှုဟာကံကြမ္မာကြောင့်ဖြစ်ခဲ့တာဆိုရင်တော့ဖြေတာလို့ရနိုင်ပေမဲ့ကံကြမ္မာကြောင့်မဟုတ်ပဲစနစ်တစ်ခုရဲ့အမှားကြောင့်လူတဦးတယောက်ရဲ့မတော်လောဘကြောင့်စီကံပိုင်းဆိုင်ရာကွက်ကဲမှုညံ့ဖျင်းတာကြောင့်ဖြစ်ခဲ့ရတာမို့တည်ဆုံးခဲ့ကြရတဲ့မိသားစုဝင်တွေအနေနဲ့ ဖြည့်မဆဲနိုင်အောင်ဖြည့်မိကြမှာကိုလည်းကိုချင်းစာနာမိပါတယ်။အစိုးရဘက်ကတာဝန်ရှိတဲ့သူတွေအနေနဲ့လည်းနစ်နာခဲ့ရတဲ့မိသားစုဝင်တွေကိုတောင်းပန်စကားဓမ္မမဟုတ်ဝန်ထဲစကားလေးအစိုးရသတင်းစာဘက်ကနေဖြစ်ဖြစ်ထည့်သွင်းကြေညာပေးတင်ပါတယ်။ဒါကတော့ပါတီတွင်အစည်းအဝေးထိုင်နေစရာမလိုပဲကိုယ့်သဘောနဲ့ကိုယ်ဆုံးဖြတ်ပိုင်ခွင့်ရှိလိမ့်မယ်လို့လည်းယူဆမိပါတယ်။ကဲပါလူကလေးရေဖြစ်ပြီးခဲ့တာတွေကတော့ပြန်အဖက်ဆယ်လို့မရတော့ပါဘူး။နောက်အခါတွေမှာသာအစိုးရအနေနဲ့မူဝါဒတစ်ခုစနစ်တစ်ခုကိုအကောင်အထည်ဖော်တော့မယ်ဆိုရင်ဆုံးဖြတ်ထားတဲ့တတ်မှတ်ထားတဲ့စည်းကမ်းတွေအတိုင်းပြက်ပြက်သားသားရဲရဲဝံ့ဝံ့ဆုံးဖြတ်ဆောင်ရွက်နိုင်ပါစေလို့အကြံပြုတိုက်တွန်းရင်းဒီတစ်ပတ်နားလိုက်ပြစီကွယ်။မင်းလဲအားရင်ငါစီစာပြန်ပါချစ်လာစွာသောမင်းရဲ့အဖစန်နီဦး